ိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်ပြန့်နှံ့မှုတိုးနေပေမဲ့နိုင်ငံထဲမှာလော့ကဒေါင်းကန့်သတ်ချက်တွေချဖို့မလိုအပ်ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်ကိုဗစ်ရောဂါထိန်းချုပ်တိုက်ဖျက်ရေးအထူးအဖွဲ့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာလော့ကဒေါင်းကန့်သတ်ချက်တွေထုတ်ပြန်မလို့လို့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကပြောကြားနေတာဖြစ်ပါတယ
်ဒီကြံရัฐบาลကดูแลอย่างเต็มที่และคําบิจารณ์ว่าจากกระทรวง
สาธารณสุขช่วยเหลือนี้ကိုအစိုးရကအသက်ဆိုင်ဆုံးဆောင်ရွက်နေတယ်ဆိုတာအခိုင်အမာပြောနိုင်ပါတယ်အားလုံးပူးပေါင်းဆောင်ရွက်ရင်ယောဂကုသမှုကိုထိန်းချုပ်နိုင်မယ်လို့ကျန်းမာရေးဝန်ကြီးဌာနကသူ့ကိုအသေးစားပြောထားတဲ့အကြောင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာပြောကြားခဲ့တာပါယောဂကုသပြန့်နှံ့နေတဲ့ခရိုင်တွေမှာအတီးပြုတ်လူနာအရေးအတွက်ပေါ်လိုက်ပြီးတော့အဆင့်ခွဲသတ်မှတ်လိုအပ်တဲ့ကန့်သတ်ဆောင်ရွက်ချက်တွေကိုချမှတ်သွားမယ်ဆိုရဲယောဂထိန်းချုပ်ရေးအစီအစဉ်တွေကိုထိုင်းကျန်းမာရေးတာဝန်ရှိသူတွေကလည်းကြေညာခဲ့ပါတယ်တက္ကသိုလ်မျိုးတော်ကနေတနအိကျော်လောက်ကကားနဲ့သွားရတဲ့စမုံစခွန်းခရိုင်ကမြန်မာနိုင်ငံကရွှေပြောင်းလုပ်တာအများစုအလုပ်လုပ်ကြတဲ့ပြည်내ကဈေးကနေကိုဗစ်ကရောဂါစတင်ပြန့်နှံ့နေတာဖြစ်ပြီးတော့အခုအဲ့ဒီအနားတစ်ဝိုက်ကခရိုင်၃၀ကျော်မှာကိုဗစ်ရောဂါညံ့ညံ့ဆန်းဆန်းကူးစက်ပြန့်နှံ့နေပါတယ်စမုံစခွန်းခရိုင်ကိုအစင်းမြင့်ထိန်းချုပ်ကန့်သတ်နေရအဖြစ်ထိုင်းကျန်းမာရေးတာဝန်ရှိသူတွေကတတ်မှတ်ထားပါတယ်ထောင်ထဲချီတဲ့အလုပ်သမားတွေကိုလည်းကိုဗစ်စတက်ဆက်စင်းမှုတွေလုပ်နေပြီးတော့ပြည်내ကဈေးကိုပုံမှန်အဝင်ထွက်ရှိတဲ့နိုင်ငံတော်ကဈေးတွေပဲကုန်တယ်ရင်းနောက်ကိုလည်းခြေရခန့်စစ်ဆေးမှုတွေလုပ်နေပါတယ်။မြန်မာခြေပြောင်းလုပ်သားတွေနေထိုင်ကြတဲ့နေရာတွေမှာတော့အဝင်အထွက်တွေကိုတားမြစ်ကန့်သတ်ထားပါတယ်။လက်ရှိအထိကိုဗစ်အတည်ပြုလူနာ1000ကျော်မှာအလုံးနီးပါးကခြေပြောင်းလုပ်သားတွေဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောကြားထားပါတယ်။ခရီး28ခွဲကဈေးတွေမှာကူးစက်ပြန့်နှံ့နေမှုဟာလည်းခြေပြောင်းလုပ်သားတွေကြောင့်ဖြစ်တယ်လို့ထိုင်းအစိုးရပြောခွင့်ရသူကပြောပါတယ်။ဆန်တော့မျိုးတော်ကိုလည်းဒုတိယအဆင့်အမြင့်ဆုံးထိန်းချုပ်နေရအဖြစ်သတ်မှတ်လိုက်တဲ့အတွက်ပြစ်တကူပွဲတော်တွေကိုဆင်နွယ်ခွင့်မရှိပါဘူးအများပြည်သူနဲ့ဆိုင်တဲ့နေရာတွေကိုလည်းအချိန်သတ်မှတ်ချက်နဲ့သာဖွင့်ရတော့မှာဖြစ်ပေမဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်ယုံအလုပ်ယုံတွေကိုတော့ဆက်လက်ဖွင့်ခွင့်ပြုထားပါတယ်